မြန်မာသမ္မတဦးသိန်းစိန်မကြာခင်ရပ်ပိုင်းတွင်အမေရိကန်ပြည်ထောင်စုကိုလာရောက်မဲ့ခရီးစဉ်ဟာနှစ်နိုင်ငံဆက်ဆံရေးအတွက်အရေးပါတဲ့ခရီးစဉ်တစ်ရပ်ဖြစ်တယ်လို့မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးကိုအထောက်အကူပြုနိုင်မဲ့ခရီးစဉ်လည်းဖြစ်တယ်လို့မြန်မာအရေးကျွမ်းကျင်သူ Georgetown တက္ကသိုလ်ကပါမောက်ခဒေးဗစ်စတိုင်းဘတ်ကပြောပါတယ်။နှစ်ပေါင်း90နီးပါးအတွင်းပထမဆုံးအကြိမ်လာရောက်မဲ့မြန်မာအစိုးရခေါင်းဆောင်တဦးရဲ့နိုင်ငံတော်ခရီးစဉ်အတွင်းဘလို့အကြောင်းအရာတွေကိုဆွေးနွေးနိုင်ဖို့ရှိတယ်လဲဆိုတာကိုတော့မက်ခင်ဖြူထွေးကအပြည့်အစုံပြောပြပေးမှာပါရှင
်။ဟုတ်ကဲ့ပါ။မြန်မာသမ္မတဦးသိန်းစိန်ဒီလအတွင်းမကြာခင်ရပ်ပိုင်းမှာပဲအမေရိကန်ပြည်ထောင်စုကိုလာရောက်ဖို့ရှိတဲ့အကြောင်းတနင်္လာနေ့ကမြန်မာအစိုးရရုပ်မြင်သံကြားသတင်းမှာကြေညာခဲ့တာဖြစ်ပါတယ်။ဒီခီးစဉ်ဟာမြန်မာအစိုးရအကြီးအကဲတဦးရဲ့နှစ်ပေါင်း90နီးပါးကာလအတွင်းမှာပထမဆုံးအကြိမ်အမေရိကန်ပြည်ထောင်စုကိုတရားဝင်နိုင်ငံတော်ခီးစဉ်အဖြစ်နဲ့လာရောက်မဲ့ခရီးလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်စက်တင်ဘာလတုန်းကသမ္မတဦးသိန်းစိန်အမေရိကန်ပြည်ထောင်စုကိုရောက်ရှိခဲ့ပေမယ့်အဲ့ဒီချိန်ကဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂမှာမေကွန်ပြောကြားဖို့အတွက်သာဖြစ်ပြီးတော့အမေရိကန်သမ္မတဥဘာမားနဲ့လည်းတွေ့ဆုံခြင်းမရှိခဲ့ပါဘူး။ဒါကြောင့်မလို့အခုအခါဒီအမေရိကန်ဆိုရရဲ့တရားဝင်ဖိတ်ကြားချက်နဲ့သမ္မတဦးသိန်းစိန်လာရောက်မဲ့ခီးစဉ်ဟာအရင်ကမြန်မာအပေါ်မှာတန်ခတ်ပိတ်ဆို့မှုတွေနဲ့အပြင်းထန်အရေးယူခဲ့တဲ့အမေရိကန်ပြည်ထောင်စုနဲ့မြန်မာဆိုရကြားဆက်ဆံရေးပုံမကောင်းမွန်လာဖို့အတွက်အရေးပါတဲ့ခီးစဉ်တစ်ရပ်ဖြစ်တယ်လို့အမေရိကန်ပြည်ထောင်စု Georgetown တက္ကသိုလ်ကမြန်မာရေးကျွမ်းကျင်သူ David Steinberg ကပြောပါတယ်။
I think it is very good. It has several important implications. One is, of course, that whatever their discussions, we will move forward the process of
ဒီကောင်းတဲ့ကိစ္စပါဒီကြီးစင်ကြောင့်ရေးပါလေပြေးရိုက်မှုတွေတော်တော်များများဖြစ်လာနိုင်ပါလေတေချာတစ်ခုကတော့သူတို့ဘယ်အကြောင်းအရာကိုပဲဆွေးနွေးမြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်ရဲ့စိုးရိမ်ချက်တွေနဲ့မြန်မာဘက်ကလည်းအမေရိကန်ရဲ့မြန်မာအပေါ်တုံ့ပြန်မှုတွေနဲ့ပတ်သက်တဲ့သဘောထားနောက်အမေရိကန်ကမြန်မာကိုဘလို့ကူညီထောက်ပံ့မှုပြင်ဆင်နေသလဲစတာတွေနဲ့ပတ်သက်ပြီးနှစ်ဖက်ဆွေးနွေးမှုတွေပို့ပြီးတော့ဖြစ်လာစေမှာပါဒါကကောင်းတဲ့ကိစ္စပါအနာဂတ်အတွက်အကျိုးရှိတဲ့ကိစ္စဖြစ်ပါတယ်ဒီလိုကောင်းမွန်တဲ့နိုင်ငံဆက်ဆံရေးရှေ့ဆက်နိုင်မှုလဲကျွန်တော်တို့မျှော်လင့်ပါတယ်သမ္မတဦးသိန်းစိန်အနေနဲ့ဒီခီးစဉ်ကနေသူရတဲ့နဲ့အများအာယုံဆိုင်မှုပို့ရလာလိမ့်မယ်လို့လဲကျွန်တော်ထင်တယ်လူအများအာယုံဆိုင်မှုတစ်ချိန်လုံးရနေတဲ့ဒေါအောင်ဆန်းစုကြည်ကြောင့်တခါတလေမှဦးသိန်းစိန်ပေါ်မှာအများအာယုံဆိုင်မှုကျော်သွားရတာရှိပါလေ။ဦးသိန်းစိန်အနေနဲ့သူ့ရဲ့ပြုပြင်ပြောင်းလဲရေးဆောင်ရွက်ချက်တွေကြောင့်အများရဲ့အာယုံဆိုင်မှုတွေနဲ့ထောက်ခံမှုတွေကိုအခုတည်းပို့ပြီးတော့အများကြီးရတဲ့မှာလေ။တကယ်ကိုခက်ခဲတဲ့ပြုပြင်ပြောင်းလဲမှုတွေလုပ်ငန်းတွေကိုသူ့အကောင့်ထဲပေါ်ဆောင်ရွက်တဲ့အပေါ်မှာအခုတည်းပို့ပြီးတော့အသိအမှတ်ပြုခံရသင့်ပါလေ
။မြန်မာနိုင်ငံအတွင်းနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေရှိလာခဲ့တဲ့မကြသေးခင်နှစ်ပိုင်းကစလို့အမေရိကန်ပြည်ထောင်စုအပါအဝင်အနောက်နိုင်ငံတွေဟာမြန်မာနိုင်ငံအပေါ်မှာပိတ်ဆို့တံခတ်မှုတွေကိုဖြေလျော့ပေးခဲ့တယ်လို့မြန်မာအစိုးရနဲ့ထိတွေ့ဆက်ဆံမှုတွေကိုလည်းတိတိတသားပြောင်းလဲလှုပ်ဆောင်လာခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလတုန်းကအမေရိကန်သမ္မတဘရက်အိုဘားမားမြန်မာနိုင်ငံကိုကိုယ်တိုင်သွားရောက်လဲပတ်ခဲ့တယ်လို့မြန်မာနိုင်ငံအတွင်းအမေရိကန်ရဲ့စီးပွားရေးလုပ်ငန်းတွေနဲ့အကူအညီပေးရေးလုပ်ငန်းတွေကိုလည်းတွုံ့ပြန်လှုပ်ဆောင်လာခဲ့တာဖြစ်ပါတယ်။အခုသမ္မတဦးသိန်းစိန်လာရောက်မဲ့ခရီးစဉ်ကလည်းနှစ်နိုင်ငံဆက်ဆံရေးနောက်ဆုံးတိုးတက်မှုကိုဖော်ပြလိုက်တာဖြစ်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားနဲ့သမ္မတဦးသိန်းစိန်တို့တွေ့ဆုံတဲ့အခါလက်ရှိမြန်မာနိုင်ငံအတွင်းကအကြမ်းဖက်ပြစ်ပတ်ခအခြေအနေတွေနဲ့ပတ်သက်လို့သူတို့ရဲ့စိုးရိမ်မှုတွေကိုထုတ်ဖော်ဆွေးနွေးနိုင်တယ်လို့မစ္စတာစတိုင်ဘတ်ကပြောပါတယ
်။ I am sure they will talk about the problems of the minorities, the Rohingya issue, which of course is the most difficult of all the problems facing the country at the moment.
သူနည်းစုတွေနဲ့ပတ်သက်တဲ့ပြည်ပခါတွေလောလောဆယ်မြန်မာနိုင်ငံရင်ဆိုင်နေရတဲ့အခက်အခဲဆုံးပြဿနာဖြစ်တဲ့ရိုဟင်ဂျာရေးလိုကိစ္စရပ်တွေကိုသူတို့ထုတ်ဖော်ပြောကြမှာတော့သိကြပါလေ။ကချင်ပြည်ပခါနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေတိုးမြှင့်ဆောင်ရွက်ရေးကျန်းမာရေးနဲ့ပညာရေးတိုးတက်ကောင်းမွန်ရေးပါအဝင်သူတို့နှစ်ဦးလုံးစိုးရိမ်တဲ့အကြောင်းအရာတော်များများကိုဆွေးနွေးကြပါလိမ့်မယ်
။မြန်မာသမ္မတဦးသိန်းစိန်အမေရိကန်ပြည်ထောင်စုကိုလာရောက်ဖို့ရှိတဲ့ဆိုတာကိုသမ္မတအင်ဘူရောက VOA ကိုအတည်ပြုပြောပေးမယ်လို့ရက်အတိအကျအသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။ AP သတင်းတပုတ်မှာတော့အမေရိကန်အာဆီယံစီးပွားရေးကောင်စီနဲ့အမေရိကန်ကုန်သွယ်ကြီးများအသင်းတို့ကလာမယ့်တနင်္လာနေ့မေလ20မှာသမ္မတဦးသိန်းစိန်ကိုညစာနဲ့တက်ခင်းအခမ်းဖို့ရှိတဲ့အကြောင်းဒီအမေရိကန်အာဆီယံစီးပွားရေးကောင်စီကပြောဆိုတာကိုကိုးကားပြီးဖော်ပြထားပါတယ်။1996ခုနှစ်တုန်းကအခုခါကွဲလွန်သွားပြီဖြစ်တဲ့ဆရာနာရှင်ဟောင်းဦးနေဝင်နိုင်ငံတော်အကြီးအကဲတယောက်အနေနဲ့အမေရိကန်ပြည်ထောင်စုကိုတရားဝင်လာရောက်ခဲ့ပူပါတယ်။အခုသမ္မတဦးသိန်းစိန်ရဲ့ခီးစဉ်ကတော့မြန်မာဆိုရအကြီးအကဲတဦးရဲ့ဒုတိယမြောက်ဒီအမေရိကန်တရားဝင်ခီးစဉ်ပဲဖြစ်ပါတယ်ရှင်။